ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာ23ရက်နေ့ကတည်းကစတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပြင်းထန်လာနေသလိုတိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းကရံပြဲနဲ့ကြောက်ဖြူမြို့နယ်အထိကျယ်ပြန့်လာနေတာပါ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြို့အနီးအနားတွေနဲ့မြို့ပေါ်ရပ်ကွက်တွေမှာအဖြစ်များလာသလိုစစ်ကောင်စီကကြီးရဲလေဘက်ပေါင်းစုံကနေလက်နက်ကြီးလက်နက်ငယ်တွေနဲ့နေတိုင်းလိုလိုပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရင်ကြောက်လန့်နေကြရပါတယ်။အရင်ကတိုက်ပွဲတစ်ခါမှဖြစ်ပွားလေးမရှိတဲ့ကြောက်ဖြူမြို့နယ်ဒညပတိရေတဲစကန်ကိုဒီအပိုင်းအတွင် AA ရခိုင်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြပါတယ်။ဒီလိုတိုက်ပွဲတွေကြောင့်အနီးအနားကြီးရွာကဒေသခံတွေကထွက်ပြေးနေကြရတာပါ။ကြောက်ဖြူဒေသခံအမျိုးသမီးတူဦးကအခုလိုပြောပါတယ်
။တောင်ပိုင်းမှာဖြစ်လက်မရှိဘူးလေအရင်တော့ကတော့မြောက်ပိုင်းနယ်မှာပဲရှိတာဆိုတော့အခုကကြီးသိမ်းတိုက်ပွဲဆိုတော့ဒီတောင်ပိုင်းမှာကဒီလိုမျိုးပြစ်ခတ်မှုဆိုတော့သူတို့လည်းတစ်ခါမှကြောက်မှာမဟုတ်ဘူးကျမတို့လည်းမကြောက်ဘူးပေါ့နော်အခုကတော့ကြောက်တယ်ရမယ်ကြောက်ကြတယ်တခုခုဆိုဟိုတနေ့တုန်းကလည်းဟိုလက်နေကြီးရနေအေကနေမိုင်းဆွေးတော့လက်နေကြီးရနေအဲ့လိုမျိုးပြတော့ကျမတို့လည်းနေစရာဘာမှမရဘူးကျင်းကျင်းကျင်းနေဟာဟာဘယ်နဲ့များไอ้เบจีเนี่ยง่าก้มกันเนี่ยจําเลยบ่อ่ะอะไรโหมโหบาโลโลเล่ามาไม่ถูกอย่างซื้อเห็นล่ะบ่เนาะโหคอมพิวเตอร์ซื้อเตเลซื้อเห็นเนี่ยโกยะๆโกโกยัวด้วยเบน่าก็อยู่ได้ด้วยอะไรโหมอย่างซื้อเห็นบาเด้อโห
ဒါအပြင်ရခိုင်ပြည်နယ်အတွင်းကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ပြီးတော့ကုန်းစည်စီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ရခိုင်ဒေသအတွင်းစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်သလိုစားနပ်ရိက္ခာပြတ်တောက်တာတွေအထိရှိလာနေတာပါ။ကြောက်ဖြူမြို့နယ်မှာဆိုရင်လည်းကုန်းစည်ပြတ်လက်လာသလိုဒေသအတွင်းအလုတ်ကင်ရှားပါလာတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်ဖြူမြို့ခံအမျိုးသမီးတူဦးကပြောပါရတယ်
။ Okay ဒေသခံတွေကတော့အဲ့လိုမျိုးလမ်းကြောင်းတွေအကုန်လုံးပိတ်ထားတဲ့အတွက်ပေါ့နော်ကုန်းစည်စီးဆင်းမှုတွေအကုန်လုံးပိတ်ထားတဲ့အတွက်ဒေသခံတွေကတော့ကုန်းစည်မှုကိုကစားမှာနေပြီးစေဆက်အထိဝင်ယူသုံးဆင်းနေရတယ်ရှင်ပြက်လက်တာတော့ရှိတာပေါ့ပြက်လက်တာရှိတယ်အဲ့စေဘရက်ခါတယ်ဆိုတော့မရှိတော့ဘူးမျိုးပေါ့မှာလေအဲပြီးလို့ရှိရင်တခြားကုန်စည်တွေကလည်းပြက်လက်တာအခုလိုလိုဆိုတော့ပြတ်တောက်နေပါပြီဟုတ်ဘူးအဲ့လိုရှာဝင်ရတယ်ရှာဝင်ရတယ်ရှာဝင်ရတာမျိုးပေါ့ဟိုလိုဟုတ်ကဲ့တနေ့လောက်တနေ့စားတဲ့လူကတော့အခုကတော့ဘာလို့မှမရှိဘူးတချို့ဆိုလို့ရှိရင်သမင်းကနှစ်ရက်နေမှတနက်စားရတာမျိုးတွေတော့အဲ့လိုမျိုးလို့ရှိတယ်အဲ့လိုမျိုးရှိတယ်ဟိုအခုကဘာမှဘာအလုံးမလေးပတ်မှုမရှိတော့ဘာမှဟိုအရင်ခက်ခဲဖြစ်နေကြတာပေါ့ဟုတ်
လက်ရှိအနေအထားအရရခိုင်တောင်ပိုင်းမှာစစ်ကောင်စီကအင်အားတိုးချဲ့ပြီးတော့စီရေးတိုးမြင့်ပြင်ဆင်နေတယ်လို့ရခိုင်မြောက်ပိုင်းကပေါတော်မင်းများကြောက်တော်နဲ့ရေသိမ်းတောင်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ AA ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတာဖြစ်ပြီးဒီအပိုင်းအတွင်းပစ်ခတ်မှုတွေတိုးလာနေတယ်လို့အန်ဒေတာခင်တူကပြောပါတယ်။
နေတိုင်းဆိုရင်အခုရပိုင်းကပို့ပြီးတော့စိတ်လာတယ်အော်ရှေ့ပိုင်းကြီးတော့မနေ့ညနေတဲ့ဟုတ်မနေ့ကဆိုလို့ရှိရင်တနေ့ကုန်းလို့ပြောရတယ်အတုံးတုံးအဲ့လိုမျိုးအတန်းကြီးကြာနေရတယ်ပြီးတော့ရဟတ်ကြီးနေဆိုလည်းနေဝဲညဝဲအဲ့လိုမျိုးတောက်လျှောက်ဝဲနေတယ်ဟုတ်
အခုလိုတိုက်ပွဲတွေကြေပြန့်လာနေတာရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ဒေသခံတချို့ကတော့တည်ငြိမ်မှုရှိတဲ့တခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတိမ်းရှောင်ကြတာတွေရှိသလိုတချို့အတွက်ကြတော့လဲလာမဲ့ဘေးပြေးတွေ့ရုံပဲရှိတယ်လို့အန်ဒေသခံတူဦးကပြောပါတယ်။အဲ
့ဒါကြတော့အမှန်တမ်းကြားလို့ရှိရင်အရာပြည်ဝနေရာလည်းမရှိပါတော့ပြည်ဝနေရာလည်းမရှိလို့လားဒီလိုနေရာမှာဘလို့ပဲပြောဒီနေရာမှာပဲတိုက်ပွဲတွေဖြစ်လာတယ်ဆိုလည်းဒီမှာပဲနေရဖို့ဆိုတော့စိတ်နဲ့ပဲနေရတယ်။လုံခြုံမှုကတော့မရှိဘူးလုံးဝကိုမရှိပါဘူး။အဲ့လိုလည်းဆိုတော့ဒီမှာကအဲ့ဘက်ကြီးဖြစ်နေတယ်အဲ့ဘက်မဖြစ်လို့ရှိရင်ဘယ်လိုပြောရလဲတတိအနေထားနယ်ပဲနေရတယ်လေဒီလိုဒီမှာကအနေအစအသွားအလားတခုခုမှားသွားတာနဲ့ဒီစစ်ကောင်စီကခိုင်းတာတွေပါရင်းမျိုးလည်းရှိပါရဲ့မလားအဲ့ခါကျတော့ဟိုဘယ်လိုပြောရလဲအမြင့်နဲ့တတိအနေထားနယ်ပဲနေရပါတယ်ဟိုအထုပ်ပိုးတွေပါရင်းပြီးတော့အဲ့လိုမျိုးပြည်ပြားလည်းမရှိပါဘူး
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ3သိန်းကျော်အထိမြင့်တက်နေပြီးစားနေရိခအပြင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်ပါအခက်ကြုံနေရတယ်လို့ရခိုင်ရပ်ဖက်အဖွဲ့တွေရဲ့ထုတ်မြတ်ချက်တွေမှာဖော်ပြထားပါတယ်လက်ရှိမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတွင်းနေထိုင်သူတွေနေစဉ်ဘေးလွတ်မဲ့နေရာတွေကိုထွက်ပြေးနေကြရသလိုထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေတာပါဒါ့အပြင်ဒီလအတွင်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသအတွင်းလူအခွင့်အရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်လာမှာကိုလည်းစိုးရိမ်နေကြရကြောင်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ